စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာတရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်ဘူးဆိုပြီးနိုင်ငံတကာအပါအဝင်အဓိကတိုက်ခိုက်နိုင်ငံရေးပါတီတွေနဲ့တက်ကြွလှရှသူအများစုကလက်မခံကြပါဘူးဒါပေမဲ့လည်းရွေးကောက်ပွဲဟာဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တယ်လို့ယူဆပြီးAFP ရခိုင်ဥဆောင်ပါတီနေနဲ့ဝင်ပြိုင်မယ်လို့တော့ပါတီခေါင်းဆောင်ဒေါက်တာအေးမောင်ကပြောပါတယ်ဒီအကြောင်းပြပိုးချက်ကိုကုစံကျော်ပြောပြပေးပါအောင်ခင်ဗ
ျရခိုင်ပြည်နယ်ထဲကရခိုင်လူမျိုးကိုစားပြုပါတီတွေကြားမှာစစ်ကောင်စီလုံမဲ့ရွေးကောက်ပွဲကိုမဝင်ဖို့ဆုံးဖြတ်တာရှိသလိုစဉ်းစားစောင့်ကြည့်နေတဲ့ပါတီလည်းရှိပါတယ်ထင်ရှားတဲ့ရခိုင်နိုင်ငံရေးသမားဒေါက်တာအေးမောင်ဥဆောင်နဲ့ရခိုင်ဥဆောင်ပါတီ AFP ကတော့အခုစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်ထားပါတယ်တရားဝင်မှတ်ပုံတင်ထားတဲ့ပါတီတရက်အနေနဲ့ဝင်ပြိုင်သွားမှာဖြစ်တယ်လို့ AFP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOA ကိုပြောပါတယ်
။ဟိုကျွန်တော်တို့ကတော့မြည်သည့်ဖွဲ့စည်းကမဆိုနော်ဟိုကျင်းပရင်ဟိုဝင်ပြိုင်မှာပါ။အခုလေးပဲ AFP ကာလာတို့မှာလည်းပြိုင်မဲသဘောပါပဲ။ဘာလို့ဆိုရင်မှတ်ပုံတင်ထားတဲ့သဘောကရွေးကောက်ပွဲမှာဝင်ပြိုင်ဖို့အတွက်ပါ။ဝင်မပြိုင်ရင်လည်းနိုင်ငံရေးပါတီပတ်ပုံတင်တဲ့ဥပဒေအရဖြတ်သိမ်းခြင်းခံရမှာပေါ့
ရခိုင်ပြည်နယ်မှာရှိတဲ့ပါတီတွေတဲကတခုဖြစ်တဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကတော့စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတခုမဖြစ်နိုင်သလိုတရားဝင်မှုမရှိတာကြောင့်ဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့ပါတီတာဝန်ရှိသူတွေကပြောဆိုထားပါတယ်ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မှာအများဆုံးအနိုင်ရခဲ့တဲ့ရခိုင်အမျိုးသားပါတီ ANP ကတော့စစ်ကောင်စီဦးဆောင်ကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တစုံတရာမချသေးဘူးလို့AMP ပါတီဥက္ကဋ္ဌဦးတာထွန်းလာကပြောပါတယ်။ရခိုင်ဦးဆောင်ပါတီကတော့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာပြည်ထောင်စုအတွက်ရောပြည်သူတွေနဲ့ဒီမိုကရေစီအတွက်ပါအရေးကြီးတယ်လို့စစ်ကောင်စီအတွက်လည်းရွေးကောက်ပွဲကတဆင့်နိုင်ငံရေးထွက်ပေါက်တည်းရဲ့ပေးတင်တယ်လို့ယူဆတဲ့အကြောင်းရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်
။ဘလို့ထွက်မှလဲအလုံးပိတ်ပြီးရိုက်ကြမှာလားအကုန်ပေးစီလား90နားလေးမှာဘလောက်တည်ခဲ့ပြီးပြီလဲ။ဒီမိကြမှုကိုဆက်ပေးကြမှာလားမပေးပြနဲ့ညင်းရင်တော့ဘလို့ထွက်လန်းကိုပေးမှာ။အဲ့တော့ထွက်လန်းဒီခုနကျွန်တော်ပြောတဲ့ပြည်ထောင်စုအတွက်ရောဖွဲ့စည်းပုံခြေခံဥပဒေအတွက်ရောကိုကျုပ်မင်းအောင်နိုင်အတွက်ရောပြည်သူလူထုအတွက်ရောရွေးကောက်ပွဲဒီလိုအပ်တယ်။အဲ့ဒီလိုအပ်ချက်အရကျွန်တော်ကဖြစ်စည်းဖို့အတွက
်လူထုယုံကြည်ရတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာဖို့ကတော့တမာတမက်ကြတဲ့ရွေးကောက်ပွဲကော်မရှင်တစ်ခုကိုဖွဲ့စည်းပေးဖို့လိုအပ်တယ်လို့ဒေါက်တာအေးမောင်ကပြောပါတယ
်။ရွေးကောက်ပွဲဒီအများယုံကြည်ဖို့အတွက်တမာတမက်ကြတဲ့ရွေးကောက်ပွဲကော်မရှင်တော်တယ်။ဘယ်မလိုက်ပါဘူးဆိုတဲ့ကော်မရှင်မျိုးဖွဲ့စည်းပေးဖို့တောင်းဝန်ကြည့်ကြည့်မှမှရှိတယ်။အဲ့တော့ PR စနစ်ဆိုတာခုနလိုလေ FTP ကိုအစားသွင်းတဲ့အခါမှာ PR စနစ်ပတ်သက်လို့အများကြီးလူလူတပိုးပေါအောင်ရှင်းပြပေးဖို့ PR စနစ်ရဲ့ရည်ရွယ်ချက်ကအမျိုးသားညီညွတ်ရေးအစိုးရကိုဦးတည်စေလို့ပြောပါရယ်
။ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကတော့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။အခုလက်တလောအဖြစ် AA ရခိုင်တပ်ဖွဲ့နဲ့စစ်ကောင်စီကြားနှုတ်အားဖြင့်အပြစ်ခတ်ရစဲရေးယူထားပါတယ်။အေပါဝင်ညီနောင်၃ဖွဲ့ရဲ့နှစ်တကူထုတ်ပြန်ချက်ထဲမှာတော့အခြားတော်လှန်ရေးအဖွဲ့အစည်းတွေနဲ့စစ်အာဏာရှင်စနစ်ကိုတွန်းလှန်တိုက်ဖြတ်သွားမယ်လို့တန်တိမ်တန်ပြုဖော်ပြထားပေမဲ့စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့တစုံတရာပြောဆိုထားတာမရှိပါဘူး။ຫນွေဦးတော်လှန်ရေးနောက်ပိုင်းပေါ်လာတဲ့တော်လှန်ရေးအဖွဲ့အစည်းတွေနဲ့ KIA ကချင်လွတ်လပ်ရေးတပ်အပါအဝင်အဓိကတိုင်းရင်းသားလက်နက်ကိုင်အများစုကလည်းဒီရွေးကောက်ပွဲဟာတရားဝင်မှုမရှိဘူးလို့တုံ့ပြန်နေကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အကြက်တဲကိုပိုရှေကြစေပြီးတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တည်ငြိမ်အေးချမ်းသာယာရေးကိုနှောင့်နှင်းကြံ့ကြာစေမယ့်အကြောင်းကြေညာချက်ထုတ်ပြန်ထားတာတွေလည်းရှိပါတယ်။မြန်မာနိုင်ငံအနှံ့မှာတော့ရွေးကောက်ပွဲအတွက်မဲဆင်းပြုစုတာမျိုးလူဦးရေစင်းကောက်ယူမှုတွေစတင်နေပေမဲ့မြန်မာစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲကျင်းပမယ့်ရက်နဲ့ပတ်သက်လို့လူထုကိုတိတိကျကျကြေညာပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ။